ကိုကန့်တိုက်ပွဲတွေကြောင့်ဒီကနေ့မှလည်းတရုတ်နိုင်ငံတဲကိုမြန်မာအစိုးရတပ်ရဲ့လက်နက်ကြီးကြီးထပ်မံတိုက်ရောက်ခဲ့တာကြောင့်ယူနန်ပြည်နယ်နမ်ဆန်မြို့နဲ့မင်းစိန်မြို့ဆက်သွယ်ထားတဲ့လမ်းကိုတရုတ်အာဏာပိုင်တွေကယာယီပိတ်ထားကြောင်းကိုကန့်တပ်ဖွဲ့ကပြောပါတယ်မြန်မာအစိုးရဘက်ကကိုကန့်တပ်ဖွဲ့နဲ့ဆွေးနွေးဖို့သတင်းတွေထွက်ပေါ်နေပေမဲ့လက်တွေ့အခြေအနေတွေနဲ့ကြွားချမှုရှိနေကြောင်းကိုကန့်တပ်ဖွဲ့ကပြောပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြချင်တာပါမေလ20ကနေ22ရက်နေ့ထိ3ရက်ဆက်တိုက်ဖြစ်ပွားခဲ့တဲ့ကိုကန့်ဒေသတိုက်ပွဲတွေအတွင်း21ရက်နေ့မှာတိုက်ပွဲအပြင်းထန်ဆုံးလို့ကိုကန့်တပ်ဖွဲ့ကပြောပါတယ်မေ24ရက်ဒီကနေ့မနက်ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအစိုးရတပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးဟာတရုတ်နိုင်ငံယူနန်ပြည်နယ်ဘက်ရဲ့နေဆက်ရွာတစ်ခုကိုကျရောက်ခဲ့လို့ကုန်သွယ်လမ်းတစ်ခုကိုယာယီပိတ်ထားတယ်လို့ကိုကန့်တပ်ဖွဲ့ MMDA ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လင်းက VOA ကိုပြောပါတယ
်ကျွန်တော်ကြားတာကလောက်စားရဲ့အရှိတောင်ပေါ့နော်တုံချမ်းဒေတာဖက်ပွဲရှိလို့လည်းလက်နေကြီးကြတယ်နေမှာပေါ့ဗျာမြမသမတော်ကပြလိုက်တဲ့လက်နေကြီးကပြုတ်ပြီးတယ်ပြန်ကြတယ်ပြောတယ်မူဝါရှိကြိုက်အမှကြတယ်ပြောတယ်အဲဒါကြောင့်လူကြည့်လာတော့မပြောတတ်ဘူးဒါပေမဲ့နန်းဆန်ပြုတ်ပြီးမှမှနန်းဆန်ကနေကျော်ဒီ main thing ကိုသွားတယ်လမ်းအဲလမ်းကိုဖိတ်ထားတယ်ပြောတယ်အတိအကျဒီဖက်လက်နေကြီးဟိုးပဲကြတော့တို့ရတယ်လမ်းတော့လမ်းလမ်းကိုချီးပြီးမှဆိုလို့ခဲ့ဖိတ်ထားတယ်ပြောတယ်
ပြည်ရဲ့မတ်လကဆလို့ခုထိတရုတ်နိုင်ငံတဲကိုမြန်မာဘက်ကလက်နက်ကြီးကြီးအချိန်ချင်းကြားရောက်ခဲ့တာကိုကန့်ကွက်တဲ့အနေနဲ့တရုတ်အစိုးရဘက်ကသတိပေးမှုတွေရှိခဲ့ပါတယ်ဒီလိုတရုတ်နိုင်ငံတဲလက်နက်ကြီးကြီးကြားတဲ့အပေါ်တရုတ်အစိုးရအနေနဲ့မြန်မာအစိုးရပေါ်နားလည်မှုရှိတယ်လို့သူယုံကြည်ကြောင်းပြည်ခိုင်ပြိုးပါတီကွမ်လုံမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုကန့်လူမျိုးဖြစ်တဲ့ဦးဟော်ရှောက်ခန်းကအခုလိုပြောပါတယ်ဟောင
်ကောင်ကသတိထားဖို့ပြီးတဲ့ဒီမာဒီရာဟိုဒီမိကြီးကိုဒီကြီးကြားရင်လေဒီတော့ဘလို့သဘောထားရှိတယ်လေလို့ပြီးတာ။နာရောက်ဝင်ကြီးကဒီလေတဲ့ဘာဖြစ်ပြ။ဒါကလူကလည်းပဲကိုလုံးလာမဟုတ်ဆိုတာနားလည်မှုရှိတယ်။နာရောက်ဝင်ကြီးထားတာကိုလည်းပြောတာ
။မြမအစိုးရရဲ့သတင်းထုတ်ပြန်ချက်တွေထဲမှာတော့ MNDA အခြေကုပ်ယူထားတဲ့ရှင်ခုတ်တန်ဒေသစီကော်လျန်ဒေသစန်တိုက်ရှန်ကုန်းမြင့်ဒေသတွေကိုမြမအစိုးရကထိုးစစ်ဆင်ခဲ့ပြီးဒီနိုင်ငံနေနမိတ်မှတ်တိုင်131နားမှာရှိတဲ့ဒီမာလူရွှေဒေသအတွင်းတောင်ကုန်းတွေကိုအခြေပြုပြီးတော့စစ်ဆင်မှုတွေရှိခဲ့ပါတယ်။ဒီမေလ12ရက်12ရက်ဒီမှာတောင်ကုန်းအမှတ် 16399 နဲ့ 16399 1042နဲ့အဲ့ဒီတောင်ကုန်းတွေကိုသိမ်းပိုက်ထားတာကနေပြီးတော့မြန်မာအစိုးရကသိမ်းဆည်းနိုင်ခဲ့တယ်လို့ဆိုပါတယ်။ဒီလိုတောင်ကုန်းနေကိုတင်းစီတယ်လို့မြမအစိုးရကပြောနေတာဟာသူတို့အနေနဲ့စီရေးအရာပြောင်းရွှေ့နေခြင်းသာဖြစ်တယ်လို့ဦးထွန်းမြတ်လင်းကတုံ့ပြန်ပြောဆိုပါတယ
်ကျွန်တော်အမေကတော့တောင်လျှောက်ဒီကုန်းတွေကုန်းစံဆန်းကုန်းတွေများပါတယ်အပြောင်းရွှေ့လည်းလုပ်တာရှိပါတယ်အဲဒီတော့သူတို့အမြဲတမ်းသုတ်ဖို့ပြောနေတဲ့တင်းကတော့သူတို့စိမ့်ပတ်ရရှိတယ်စိမ့်ပတ်ရရှိတယ်ဒါပေမဲ့ကျွန်တော်လည်းလည်းလိတ်လာကြည့်လိုက်တော့အဲ့မှာလည်းဇက်တိုက်ပဲစိတ်ဝေးရဖြစ်နေတုန်းပါပဲသူတို့တရားကြတော့ကျွန်တော်စတေဒီကကျွန်တော်ပြောင်းရွှေ့မှုလုပ်တာတော့ရှိခဲ့ပါတယ်အဲ့ဒါကိုလည်းသူကသိမ့်ပတ်ရရှိတယ်လို့ပြောပါတယ်ခင်ဗ
ျစစ်ပွဲတွေကဇက်တိုက်စုလို့ဖြစ်ပွားနေပေမဲ့မြမအစိုးရဘက်ကတော့ဒီကိုကန့်တပ်ဖွဲ့နဲ့ညီညာရေးဆွေးနွေးဖို့သတင်းတွေထွက်ပေါ်မှုတွေရှိနေပေမဲ့ကိုကန့်တပ်ဖွဲ့ရဲ့လက်တွေ့ရင်ဆိုင်နေရတဲ့အခြေအနေဟာကြွားချမှုရှိနေတယ်လို့ဦးထွန်းမြတ်လင်းကပြောပါတယ
်ကျွန်တော်တောင်းဆောက်တော့ကျွန်တော်ဒီငင်းချမ်းနဲ့ဒီလမ်းနဲ့ပဲသွားချင်ပါတယ်ဒါပေမဲ့ကျွန်တော်တောင်းဆောက်ပြန်ပြောခဲ့တယ်လို့ပါပဲဒါပေမဲ့ကျွန်တော်တော်တော်ပြန်ကြတော့သမ္မတဖက်ကနေပြောတာတော့ဒီဆွေးနွေးဖို့နီလန်းရှားနေတယ်လို့တော့ကျွန်တော်ကြားပါတယ်။ဒါပေမဲ့မြေပြင်မှာဖြစ်နေတဲ့အခြေအနေနဲ့သူတို့ဖက်ကပြောတဲ့ပုံစံနဲ့ကတော့တော်တော်ကွဲလွဲမှုရှိပါတယ
်။ဦးထွန်းမြတ်လင်းပြောဆိုသွားတာပါ။ဒီအတိုင်းသာကိုကန့်ဒေသမှာစစ်ပွဲတွေဆက်ဖြစ်နေမယ်ဆိုရင်2015ရွေးကောက်ပွဲနဲ့ပတ်သက်လို့ကိုကန့်ဒေသမှာထိခိုက်မှုတွေရှိလာနိုင်ကြောင်းလည်းသူကသုံးသပ်ပြောဆိုပါတယ်ခင်ဗျာ။